မြန်မာနိုင်ငံကဖမ်းထားတဲ့အင်တာနက်အွန်လိုင်းယာဆွေးမှုတန်တရားရှိသူနှူးကိုတရုတ်ဘက်ကလွှဲပေးလိုက်ပါပြီ။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့အင်တာနက်အွန်လိုင်းကနေလိမ်လည်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိရတဲ့သူနှူးကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တယ်လို့မြန်မာအစိုးရပိုင်မီဒီယာကဒီနေ့ထုတ်ပြန်လိုက်တာပါ။အဲဒီတန်တရားရှိတဲ့သူနှစ်ယောက်ကိုဗိုလ်ရုနစ်ကနိုင်ငံတကာလေဆိပ်မှာတရုတ်အာဏာပိုင်တွေလက်ထက်လွှဲပြောင်းပေးခဲ့တာဖြစ်တယ်လို့စစ်ကောင်စီရဲ့ Global New Light တော့မြန်မာသတင်းစာကထုတ်ပြန်ပါတယ်။အဲ့ဒီထဲကတယောက်ကတော့တယ်လီဖုန်းကနေတဆင့်လိမ်လည်တဲ့ကိစ္စတွေမှာအရေးပါတဲ့သူတူဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျ။